တရုတ်နိုင်ငံသားတွေအနေနဲ့လဆာအများပြားနဲ့နိုင်ငံခြားအလုပ်ခေါ်ယူလိမ့်လည်လှပြမှုတွေကိုသတိထားဖို့နဲ့လေရင်အစားတောက်တဲ့နေထိုင်ဆေးကုန်ကြခံမဲ့ပေးမယ်ဆိုတဲ့မလုံပေးပြီးကြော်ညာတာမျိုးတွေကိုမယုံကြည်ကြဖို့မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကတရုတ်တန်ရုံတွေကသတိပေးချက်ထုတ်ပြန်ကြောင်းတရုတ်အစိုးရသတင်းစာ Global Times မှာစနေနေ့ကဖော်ပြပါတယ်။ဒီလိုကမ်းလှမ်းမှုတွေကစိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုဖျက်ဆီးတဲ့ထောင်ချောက်တွေဖြစ်နိုင်ပြီးလူတွေရဲ့အသက်လုံခြုံရေးနဲ့ပစ္စည်းဥစ္စာတွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့တရားဝင် WeChat စာမျက်နှာမှာလည်းတောက်ကြနေညနေပိုင်းကထုတ်ပြန်ပါတယ်။ Social Media တွေပေါ်မှာလစာမြင့်ပြပအလုတ်ကန်ကမ်းလှမ်းမှုတွေနဲ့သွေးဆောင်ခံရပြီးတဲ့နောက်တရုတ်နိုင်ငံသားအများပြားဟာမကြသေးမီကကူညီတောင်းခံခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ပြခံရသူတွေဟာမြန်မာနိုင်ငံမြောက်ရီဘက်ကိုတရားမဝင်နေဆက်ဖြတ်ကျော်ခေါ်ဆောင်သွားခံရပြီးတယ်လီကွန်အွန်လိုင်းလိမ်လည်မှုလုပ်ငန်းတွေမှာပါဝင်ဖို့အတင်းကျပ်ခိုင်းစေခံရတယ်လို့ဆိုပါတယ်။ဘန်ကောက်ကတရုတ်တန်ရုံကလည်း WeChat တန်ရုံအကောင့်မှာတီးခြားထုတ်ပြန်ချက်အနေနဲ့အလားတူထုတ်ပြန်ခဲ့ပြီးထိုင်းကိုလာမဲ့တရုတ်ခီးသွားတွေအနေနဲ့ဗီဇာစီကန်းတွေလိုက်နာဖို့နဲ့တရားမဝင်အလုပ်တွေမလုပ်ကြဖို့သတိပေးထားပါတယ်။ဇန်နဝါရီ3ရက်နေ့ကဝမ်ရှင်းအမည်နဲ့တရုတ်ရုပ်ရှင်သရုပ်ဆောင်တဦးထိုင်းမြန်မာနယ်စပ်မှာလူကုန်ကူးခံရပြီးမှအခုလိုတရုတ်တန်ရုံတွေကသတိပေးချက်တွေအသီးသီးထွက်လာတာလည်းဖြစ်ပါတယ်များ